အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနမှမစ္စတာစုံထောင်းနဲ့ရှမ်းတိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးတို့တွေ့ဆုံခဲ့ကြပါတယ်နိုင်ငံသားစီစီရေးကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီကနေရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဖို့တောင်းဆိုခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့ခဲဟိုကချင်လူလက်ရဲအဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေတွေအကြောင်းကိုကြားချင်ရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမှူးမစ္စတာဆုံထောင်းနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးတို့ဟာဩဂုတ်လ23ရက်နေ့ရန်ကုန်မြို့စီဒိုနာဟိုတယ်မှာတွေ့ဆုံကြပါတယ်။ရှမ်းပြည်နယ်ဟာပြည်ထောင်စုမြန်မာနိုင်ငံကနေဘယ်တော့မှခွဲထွက်မှာမဟုတ်ပဲပြည်နယ်အတွင်းနေထိုင်တဲ့တိုင်းရင်းသားအလုံးကိုစုစည်းပြီးဖက်ဒရယ်ပြည်ထောင်စုရှမ်းပြည်အဖြစ်နေထိုင်သွားမယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမှူးမစ္စတာဆုံထောင်းနဲ့တွေ့ဆုံစဉ်ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရှိတိုင်းရင်းသားလူမျိုးအသီးသီးတို့ဟာနောက်ခံသမိုင်းကြောင်းယဉ်ကျေးမှုတို့ကွဲပြားရှုပ်ထွေးကြောင်းပြဿနာကိုဖြေရှင်းရမှာမှန်ကန်တဲ့နည်းလမ်းကျင့်သုံးသွားရန်လိုအပ်ကြောင်းလူနည်းစုအရေးကိုစဉ်းစားရမှာဒန်းတူရေးတစ်ခုတီးဖြင့်မလုံလောက်ကြောင်းလူနည်းစုများကိုပို့ပြီးတော့ဦးစားပေးရမှာဖြစ်တယ်လို့မစ္စတာဆုံထောင်းကခွန်ထွန်းဦးကိုပြန်လည်ပြောကြားတယ်လို့တွေ့ဆုံရေးမှာပါဝင်တဲ့ SNLD သုတေသနဌာနမှူးစိုက်ထွန်းအေးကပြောပါတယ်2015ရွေးကောက်ပွဲနောက်ပိုင်းမှာသာတရုတ်ကွန်မြူနစ်ပါတီကနေရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုအဆက်အသွယ်ပြုလာတာဟာအခုဒုတိယအကြိမ်ဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းမှာနိုင်ငံသားစစ်စီရေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရနဲ့ခုနှစ်ရက်တွင်တွေ့ဆုံဖို့အတွက်ရခိုင်မျိုးသားပါတီကနေဩဂုတ်လ15ရက်နေ့မှာတောင်းဆိုလိုက်ပါတယ်။အခုလိုတောင်းဆိုရတာဟာပွင့်လင်းမြင်သာမှုမရှိတဲ့အပြင်မြို့နယ်စစ်စီရေကော်မတီတွေမှာဥပဒေနဲ့ဒေသအခြေအနေကိုကောင်းစွာနားလည်သူနှုတ်ဦးကိုပြန်လည်ထည့်ပေးဖို့နဲ့တခြားကိစ္စတွေရှိနေတဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့ ANP ပါတီဒုတိယဥက္ကဋ္ဌဦးခိုင်ပြည်စိုးကပြောပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကမြို့နယ်စစ်စီရေးကော်မတီမှဒေသခံများစုလေးစားရသူရက်သားနှုတ်ကိုထည့်ပေးထားပေမဲ့သမ္မတဦးထင်ကျော်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့အဲ့ဒီနှုတ်အစားဌာနဆိုင်ရာကအများလေးစားသူနှုတ်ကိုအစားထိုးခဲ့တာပါအပြင်အရင်ဆိုရလက်ထက်ကပူရီတောင်မြို့နယ်မှာနိုင်ငံသားဖြစ်ခွင့်စစ်စစ်ဖို့တင်ထားတဲ့မွတ်စလင်နွယ်ဖွား38ဦးထဲက29ဦးကိုနိုင်ငံသားစစ်စစ်ရေးကော်မတီကစစ်စစ်မှုမရှိဘဲနိုင်ငံသားပြုခွင့်ရတူအဖြစ်အခုရက်ပိုင်းကတတ်မှတ်ခဲ့တာဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ပူရီတောင်မြို့ခံတွေနဲ့တံဃာရော်တွေကနေ ACD ဘုံတော်ကြီးကျောင်းမှာအရေးပေါ်စည်းဝေးတစ်ခုလုပ်ပြီးရှုတ်ချခဲ့ကြပါတယ်
မြန်မာအစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA တို့အကြားဩဂုတ်လဆန်းကနေစစ်ရေးတွေတက်မာလာပြီးအခုချိန်ဆိုရင်ကချင်ပြည်နယ်ဖားကန်မိုးကောင်းနဲ့နမ်ယာဟူကောင်းထိုင်ဝမ်ဒေသချီထူးစုရွှေမော်တွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာပါတယ်အစိုးရတပ်နဲ့ KIA တပ်မဟာနဲ့တပ်ရင်း14အကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်လီဒိုလမ်းမပေါ်ကအစိုးရအထက်တန်းကျောင်းတွေကိုပိတ်ထားရပါတယ်တိုက်ပွဲကြောင့် KIA တပ်ရင်း14နည်းမြင့်ရှိရွှေမော်တွေအားလုံးကိုလည်းပိတ်ထားရပြီးစစ်ဘေးဒုက္ခသည်တထောင်ကျော်နှိဆက်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်အရှိတ်ဘက်ကမ်ပိုက်တီလမ်းကြောင်းစတုံးဒေသမှာလည်းဒီတစ်ပတ်အတွင်းမှာပဲအစိုးရတပ်မတော်စစ်ရင်အားဖြင့်စစ်ရေးလှုပ်ရှားမှုတွေတိတိတသားပြုလုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်ထိခိုက်သေးဆုံးမှုတွေရှိနေပေမဲ့နှစ်ဖက်စလုံးကထုတ်ပြန်တာမရှိသေးပါဘူး။
21ရာစုပင်လုံညီလာခံရေးနဲ့ပတ်သက်ပြီးချင်းလူမှုအဖွဲ့အစည်းချုပ်တင်ညှိနှိုင်းဖို့အတွက်ချင်းရက်ဖက်လူမှုအဖွဲ့အစည်းတွေတွေ့ဆုံပွဲကိုလာမယ့်ဩဂုတ်လ22ရက်နေ့ကနေ24ရက်နေ့ထိရန်ကုန်မြို့မှာကျင်းပသွားမှာဖြစ်ပါတယ်။လာမယ့်ဩဂုတ်လ31ရက်နေ့ကျရင်စတင်ကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်21ရာစုပင်လုံညီလာခံမှာချင်းပြည်သူတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆန္ဒတဘောထားထိထိရောက်ရောက်ပါဝင်နိုင်ရဲ့အတွက်ခုလိုတွေ့ဆုံဆွေးနွေးပွဲကိုကျင်းပဖို့စီစဉ်တာဖြစ်တယ်လို့ပွဲဖြစ်မြောက်ရေးကော်မတီကပြောပါတယ် အဲ့ဒီတွေ့ဆုံဆွေးနွေးပွဲမှာချင်းပြည်နယ်မြို့နယ်ကိုမြို့နယ်အပြင်စကိုင်းတိုင်းရခိုင်မကွေးမန္တလေးချင်းစာပင်နဲ့ယဉ်ကျေးမှုကော်မတီတို့မှကိုစလေ5ဦးစီနဲ့စုစုပေါင်းကိုစလေအယောက်80ကျော်ပါဝင်တက်ရောက်ကြမယ်လို့သိရပါတယ်
တိုက်တီယူတောင်ပေါ်ကဟိုတယ်အခန်းပိုတွေကိုတလအတွင်းပိတ်သိမ်းဖို့ညွှန်ကြားချက်ကိုမလိုက်နာတဲ့ရိုးရိုးလေးဟိုတယ်ရဲ့လုပ်ငန်းလိုင်စင်ကိုပယ်ဖျက်လိုက်တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဌာနမော်လမြိုင်ရုံးခွဲကနေသိရပါတယ်ဇွန်လ29ရက်နေ့ကတာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြုလုပ်ခဲ့တဲ့တိုက်တီယူဇီတီရောဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးကနေဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနကနေခွင့်ပြုထားတာထက်ပိုဆောက်ထားတဲ့ရိုးရိုးလေးဟိုတယ်အခန်းတွေကိုပိတ်သိမ်းဖို့ဆုံးဖြတ်ထားချက်ရိုးရိုးလေးကုမ္ပဏီကိုအတိပေးအကြောင်းကြားခဲ့ပေမဲ့လိုက်နာဆောင်ရွက်ဖို့ပြက်ကွက်ခဲ့လို့မြန်မာနိုင်ငံဟိုတယ်နဲ့ခရီးသွားလာရေးဥပဒေပုံမှ19ကကြီအရလုပ်ငန်းလိုင်စင်ကိုပယ်ဖျက်လိုက်ခြင်းဖြစ်ပါတယ
်အခုသတင်းလော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါဒီလကုန်ပိုင်းလောက်မှာပြည်အောင်စုညီငယ်ရေးညီလာခံကျင်းပဖို့ဆိုင်းပြင်းနေတဲ့တချိန်ထဲမှာပဲကချင်ပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့ကျေဟုတ်ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရပြီးတော့လောက်ကန်စားသောက်ဖို့အတွက်မလုံခြုံတဲ့အခြေအနေမှာရှိနေပါတယ်။ဖကန့်မြို့နယ်ကျူးစွတ်ကျေးရွာကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတော့အမိကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်
။ကချင်ပြည်နယ်ဖကန့်မြို့နယ်ရာသူစွတ်ကျေးရွာနီးတဲ့ဝိုင်းမှာဖြစ်ပွားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KNY နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ရာသူစွတ်ဒေသခံတွေနဲ့စစ်ပြေးဒုက္ခသည်တွေစားဝတ်နေရေးနဲ့သွာလာလုပ်ကင်ဖို့အခက်အခဲတွေကြုံတွေ့နေရတယ်လို့ဒေသခံသူကခုလိုပြောပါတယ်
။အခုကဒေသခံတွေကအစအကုန်လုံးဘယ်နေရာကမှသွားလို့မရတော့ဒီကျွန်တော်တို့နေသွားတဲ့နေရာဒီမှာဘုလုံးသားနေနဲ့တိတ်ဆိတ်ပြီးမှတော့ဘသူကမှသွားခွင့်မပြုတော့ဘူး။အချင်းယောက်ျားလေးတွေကိုအခု၄ယောက်ရှိပြီသူတို့ဖမ်းထားတာ။ကိုကမိုင်းလေးနဲ့ကြောက်ရတယ်သူတို့ဖမ်းမှာကိုလည်းကြောက်ရတယ်။
တိုက်ပွဲတွေကြောင့်လူရင်900ကျော်ဟာရာသူစုချေးရွာသွင်းကဘုံကြီးကျောင်းတွေခရီးရန်ဖျားကျောင်းတွေမှာခိုးလုံနေကြရပါတယ်။ရှာသူစုချေးရွာနီးတဲ့ဝိုင်းနဲ့ရွှေမော်ဘက်ကထွေပြေးလာတဲ့သူတွေကိုဗာဒာရေးဖွဲ့စည်းတွေ KIA တိုင်းရင်းစလေးရဲ့ကူညီနဲ့တန်လိုင်းဘက်ကိုထွက်သွားနိုင်အောင်လှုပ်ဆောင်ပေးနေတယ်လို့ဒုက္ခသည်ဦးအိုက်ဆိုင်ကဆိုပါတယ်
ကျွန်တော်တို့ကဟိုဆက်ချင်းမော်နေပေါ့အဲ့လိုအဆက်တွေလုပ်ပြီးမှထွက်ခွင့်ပေးမယ်ဆိုမှကျွန်တော်တို့အဲ့လိုပဲလာလည်းမကြည့်ဘူးဒီလိုလာခဲ့ရ
တိုက်ပွဲတွေကြောင့်ရွှေမော်သွင်းမှာပိတ်မိနေတဲ့သူအယောက်ထောင်ကျော်ခန့်ရှိနေသေးတယ်လို့သူကဆိုပါတယ်လောလောဆယ်ဆယ်မှာတော့မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားမှာစစ်ရေးအချိန်မြင့်တက်နေစေလို့ KIO သတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံဒူပူမူကြီးနော်ပူကဆိုပါတယ
်ဖြစ်လာတဲ့ဒီတပ်မတော်ဘက်ကဒီစားတဲ့စစ်ကြောင်းတွေပြန်ဆုတ်တာတော့မရှိဘူးတိုက်ပွဲကတော့ဖြစ်ဖြစ်အောင်မှာပါတီးမှလို့ပြောရပါလား
တိုက်ပွဲတွေကြောင့်တင်းချောင်နေရတဲ့စစ်ပြေးတွေအတွက်နမတိမြို့နယ်ကအနယ်တီနဲ့လူမှုကူညီရေးအသင်းဖွဲ့တွေဖားကန်မြို့နယ်ကပြည်ကမ်းဖြိုးပါတီဝင်တွေ KPC ကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ်ပမော်ချီပြုတ် SI ဖွဲ့တို့ကနေစံနဲ့လူသုံးဆောင်ပစ္စည်းတွေကိုလှူဒန်းကူညီပေးနေပေမဲ့လည်းဖိကာခက်ခဲရှိနေစေလဲဖြစ်ပါတယ်
ဆက်ပြီးတော့မွန်ပြည်လူအခွင့်အရေးဖောင်ဒေးရှင်းဘာမာလင်းနဲ့မြမအရေးပူပေါင်းဆောင်ရွက်သူများအဖွဲ့တို့ကနေပူပေါင်းပြီးပြည်တွင်းနေရဲစွန့်ခွာတိမ်းရှောင်နေရသူတွေရဲ့အခြေအနေနဲ့ဆက်လင်းလို့လူမသိသူမသိဘဝများအစီရင်ခံစာကိုဩဂတ်စ်လလယ်လောက်မှာထုတ်ပြန်ခဲ့ကြပါတယ်။လက်ရှိမွန်ပြည်နယ်ဒေသကပြည်တွင်းနေရဲစွန့်ခွာတိမ်းရှောင်နေရသူတွေရဲ့အခြေအနေဘယ်လိုရှိပြီးဘယ်လိုအခက်အခဲစိန်ခေါ်မှုတွေရှိနေပါသလဲဆိုတာနဲ့ပတ်သက်ပြီးတော့မိရင်စနိုင်းကနေခုလိုစူးစီးတင်ဆက်ထားပါတယ်။
ဒုက္ခသည်တွေပြည်တွင်းနေရဆုတ်ခွာတန့်ဆောင်နေရသူတွေနေရပြန်ပို့တဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကလုပ်ငန်းစီစဉ်တရိတာနိုင်အမွန်ကအခုလိုပြောပါဗျ။အဓိက
ဒီပြည်မှာတကယ်နိုင်ငံရေးအရာဟာဖြည့်ရှင်းချက်တွေနိုင်ငံရေးဆိုင်ရာသဘောတူညီချက်တွေမလို့ဆက်ရှိသေးဘူး။မရှိသေးတဲ့အခါကျတော့ဒီ IDP တွေပြောကြောရက်ဖူဂျီတွေပြောကြောနေရရုံပြန်ပို့တဲ့ကိစ္စမှာနော်ကျွန်တော်တို့မြန်မာတွေကိုဖွဲ့ဝေပေးဖို့အဲ့လိုမျိုးရေးအစီအမံတွေကိုဆောင်ရွက်ပေးဖို့သူတို့တွေရေးရှိလာဒီရပ်တည်နိုင်မဲ့ဒီသုံးကျော်စိတ်ချရတဲ့ဒီတည်ငြိမ်မှုတွေကိုကျွန်တော်တို့ဖန်တီးပေးဖို့ဆိုတာ
မွန်ပြည်တပ်ပါတီထိုင်းချောက်ဒေသတွေမှာနှစ်ပေါင်း20ကျော်ကြာနေထိုင်လာခဲ့ကြတဲ့မွန်ပြည်တွင်းနေရဆုတ်ခွာတန့်ဆောင်နေရသူ IDP တွေမှာလုံလောက်ပြီးရေရှည်ခိုင်မြဲတဲ့အသက်မွေးဝန်းကျောင်းတွေမထူထောင်နိုင်သေးတဲ့အပြင်ထောက်ပံ့မှုတွေလည်းတစ်နှစ်သက်တစ်နှစ်ရော့နယ်လာပြီးတော့လက်ရှိမှာစားနပ်ရိက္ခာနဲ့ကျန်းမာရေးဝန်ဆောင်မှုတွေအတွက်အထူးစိုးရိမ်ပူပန်နေကြတယ်လို့လည်းနိုင်အမွန်ကပြောပါတယ်။မွန် IDP တွေကိုနယ်စပ်ကူညီပေးရညွတ်ပေါဖွဲ့ DPC နဲ့Nippon Foundation ကကူညီထောက်ပပေးနေပေမဲ့လက်ရှိမှာထောက်ပမှုတွေလျှော့ချလာတယ်လို့မွန်ကယ်ဆယ်ရဲနဲ့ဖွံ့ဖြိုးရေးကော်မတီက Program Manager နိုင်အောင်စွန်းကပြောပါတယ
်။အခုနောက်ပိုင်းကျတော့အဲ့ဒီဖွဲ့ကသူတို့ရဲ့မူဝါဒကြောင့်ပေါ့နော်သူတို့ဒီ IDP တွေကိုဒီဒိဋ္ဌာ ရင်တော့ဆို6လနောက်ပိုင်းဆို3လနောက်ပိုင်းအခုချိန်မှာကျတော့အဲ့တော့သူတစုဆိုရင်ရောက်တယ်လို့ပြောရအောင
်လောလောဆယ်မှာမွန် ITP လူဦးရေ19,000ခန့်ရှိပြီး1994ခုနှစ်ကထိုင်းနိုင်ငံမှမြန်မာနိုင်ငံဘက်သို့အတင်းအကျပ်ပြန်ပို့ချင်းခံခဲ့ရပြီးဒေါက္ခတဲ့များအဖြစ်မှပြည်တွင်းနေရဆုတ်ခွာတိုင်းဆောင်နေရသူများအဖြစ်မွန်ပြည်တစ်ပါတီထိုင်းချောက်ဒေသများဖြစ်တဲ့ခလောက်ခဏီဘလက်သွန်ဖိုက်ချဲ့တိုက်ရေချောင်းပြဒေသနဲ့တဝဲချောင်းပြဒေသတို့မှာကနေ့ထိနေထိုင်နေကြရပါတယ် ITP တွေဟာဒေသတွင်စီးရေပလိပခတင်းမာမှုလဲရချာမြေအတိုင်းခံရမှုလူခွေးရေချိုးပေါက်မှုတွေကြောင့်အဲ့ဆိုရွှေပြောင်းနေရသူများဖြစ်တဲ့ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမူမစ္စတာဆုံထောင်းနဲ့ရှန်တန်ရင်သားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးရုကနေရန်ကုန်မြို့မှာတွေ့ဆုံကြပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။အခုလိုနေဆက်သတင်းနောက်တွေစုစည်းတင်ပြတဲ့တိုင်းရင်းသတင်းလွှာကိုတောက်ကြနေနေနဲ့ခင်းနဲ့ကြာသာပတင်းနေညာချန် VOA မြန်မာပိုင်းအစီအစဉ်တွေမှာနားဆင်နိုင်ကြပါရှင်။